ဇွန်၁၈ရက်နေ့ကကစားခဲ့ကြတဲ့ကမ္ဘာဖလားဘောလုံးအုပ်စုပွဲစဉ်တွေမှာဆွီဒင်ကတောင်ကိုရီးယားကိုတကိုးကိုမရှိနဲ့နိုင်ရခဲ့ပါတယ်။ပွဲဒုတိယပိုင်း64မိနစ်မှာဆွီဒင်ကပယ်နယ်တီနဲ့နိုင်ရခဲ့တာပါ။ဘယ်လ်ဂျီယံနဲ့ပနမာပွဲမှာတော့ဘယ်လ်ဂျီယံက3ဂိုးကိုမရှိနဲ့နိုင်ရခဲ့ပါတယ်။တူနီးရှားနဲ့အင်္ဂလန်ပွဲမှာအင်္ဂလန်ကတူနီးရှားကို2ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။ပွဲဆက်ပြီးတော့17မိနစ်မှာအင်္ဂလန်ကတကိုးဆက်သွင်းပါတယ်။35မိနစ်မှာတူနီးရှားကပယ်နယ်တီနဲ့တကိုးရပြီးတော့တရေဖြစ်နေရကပွဲပြန်ကြည့်လို့အချိန်ပိုတစ်မိနစ်အတွင်းမှာအင်္ဂလန်ရဲ့အသင်းကောင်းဆောင်ဟာရီကိန်းကနောက်တကိုးထပ်သွင်းလိုက်နိုင်လို့အင်္ဂလန်က2ဂိုးတကိုးနဲ့နောက်ဆုံးမိနစ်မှာကပ်ပြီးတော့နိုင်သွားခဲ့ပါတယ်။အဲဒီပွဲမှာပထမဦးဆုံးအင်္ဂလန်ရဲ့ဂိုးကိုလည်းဟာရီကိန်းကပဲသွင်းခဲ့တာပါ။ဇွန်လ19ရက်နေ့ကစားကြမဲ့ပွဲတွေကတော့ကိုလံဘီယာနဲ့ဂျပန်၊ပိုလန်နဲ့ဆင်နီဂေါ၊ရုရှားနဲ့အီဂျစ်တို့ပဲဖြစ်ပါတယ်။